ကမ္ဘာတလွန်ကိုဗစ် -19 ကာယောဂါကြောင့်သေဆုံးရသူဟာတောက်ကြံနေမှာနှစ်သန်းရှိသွားပြီဖြစ်ပြီးကမ္ဘာနိုင်ငံတွေချာပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အခုလိုအခြေအနေဆိုးရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြံနေမှာပြောကြားလိုက်ပါတယ
် Our world has reached a heart-wrenching milestone. The COVID-19 pandemic has now claimed 2 million lives.
ကမ္ဘာကြီးမှာအထူးကြေကွဲပွဲသမိုင်းမှတ်တမ်းတစ်ခုဖြစ်နေ COVID-19 ကာယောဂါနဲ့သေဆုံးရသူနှစ်သန်းဖြစ်သွားပြီဖြစ်ကြောင်းပြောသွားတာပါအခုလောက်အများပြားသေဆုံးရတာအတွက်ပိုးပြီးဆိုးစေတာကကမ္ဘာနိုင်ငံတွေချာပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်ဆိုတာကိုဝန်းနေစွာနဲ့တွေ့နေရကြောင်းနဲ့အခုသေဆုံးရသူနှစ်သန်းကိုအောက်မေ့သတိရတဲ့အနေနဲ့တကဘာလုံးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အချိန်ကျနေပြီလို့သတိပေးလိုက်ပါတယ်တရုတ်နိုင်ငံဝူဟန်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့ပြီးတစ်နှစ်ကြာမှဒီရောဂါကြောင့်သေဆုံးရသူကနှစ်သန်းဖြစ်သွားခဲ့တာပါဒါဟာကမ္ဘာတလွာပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်ဖြစ်တယ်လို့သိပ္ပံဆိုင်ရာအောင်မြင်မှုတွေရှိပေမဲ့စီးလုံးမှုမရှိတဲ့အတွက်ဖြစ်ကြောင်းလည်းအတွင်းမှုချုပ်ကပြောပါတယ်ဒီရောဂါကူးစက်မှုဟာအမေရိကန်နိုင်ငံမှာ23သန်းကျော်နဲ့အများဆုံးဖြစ်တယ်လို့သေဆုံးမှုကလည်း4သိန်းနီးပါးရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်ကူးစက်မြန်ကိုရိုနာဗိုင်းရပ်စ်ပိုးမျိုးတစ်ကိုအမေရိကန်နိုင်ငံမှာတွေ့ရှိနေပြီဖြစ်ပြီးဒါဟာမတ်လလောက်မှဆိုအဓိကပြန့်ပွားတဲ့ပိုးဖြစ်လာနိုင်တယ်လို့အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကတောက်ကြံနေမှာသတိပေးထားပါတယ်